Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါပြီခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဇူလိုင်လ10ရက်တောက်ချာနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် Line 24 40 51နဲ့ Line လာမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ဖူးတွဲထုတ်လွှင့်ပေးနေပါပြီကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့တောက်ကြမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ခင်းမှာတော်ရရှင်များရှင်ကျမသင်ကြီးထိုက်ပါ။ဒီမနေ့ခင်းခိတ်တန်းရောက်သတင်းတွေကိုတင်ပြပေးပါမယ်။ဗြိတိန်ဝန်ကြီးချုပ် Boris Johnson ကအာဏာရပါတီခေါင်းဆောင်အဖြစ်ကနေနှုတ်ထွက်လိုက်ပေမဲ့ပါတီခေါင်းဆောင်တဲ့ရွေးကောက်ပြင်းမြောက်ပြီးတဲ့အချိန်ဖြစ်ဝန်ကြီးချုပ်ဖြစ်ဆက်လက်တာဝန်ယူမယ်လို့ပြောဆိုထားပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီရဲ့မြန်မာခီးစဉ်ကြောင့်အာဆီယံရဲ့မြန်မာရေးချိုးဖောက်မှုတွေကိုထိခိုက်မှာကိုစိုးရိမ်နေကြတယ်လို့ South China Morning Post ကဖော်ပြပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အဲဒီနောက်သတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးပါမယ်။အဲဒီအထက်ကကြားရမှာတကူကတော
့ဆိုင်ဝဲပြတာဒီမျိုးဆိုရင်တော့ဒါပလဲမျိုးနယ်မှာတော့နည်းရရှိသွားရဲ့ခင်ဗျာ။ညာရောနေရောဖြစ်နေပေါ့နော်။ခုလည်းဆက်လက်ပြီးတော့ဖြစ်နေတော့ကြာ
စကိုင်းတိုင်းအတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေး PDF တွေတိုက်ပွဲပြင်းထန်နေတဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်စုံကြားရမှာပါ။အဲဒီနောက်ဗြိတိန်နိုင်ငံကနိုင်ငံရေးအပြောင်းအလဲနဲ့ယူကရိန်းစစ်ပွဲအပေါ်တက်ရောက်မှုဩစတြေးလျနိုင်ငံမှာရည်ကြီးနေတဲ့အကြောင်းအဲဒီဩစတြေးလျမှာပဲပြားမွေးမြူရေးလုပ်ငန်းအကြောင်းစတဲ့သတင်းဆောင်ပါတွေကိုလည်းနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်။အပတ်စဉ်ကဏ္ဍတွေအနေနဲ့ကတော့မြမအရေးသုံးသပ်ချက်ကျမရင်းနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေစတာတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲဒီနောက်ဒီကနေ့နောက်ဆုံးရထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိကြီးထိုင်းနဲ့ကျွန်တော်ပူရဲပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ Britain Conservative အစိုးရအဖွဲ့ရင်းအကြီးအကျယ်အရင်းနှီးမှုနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ် Boris Johnson ကပါတီခေါင်းဆောင်အဖြစ်ကနေနှုတ်ထွက်မဲ့အကြောင်းဖြားသာပရင်းနေမှာကြေညာလိုက်ပြီးပါတီခေါင်းဆောင်အသစ်မရွေးခောက်ရသေးချင်းချီဝန်ကြီးချုပ်အဖြစ်ဆက်လက်တာဝန်ယူမဲ့အကြောင်းပြောဆိုထားပါတယ်
။ It is clearly now the will of the Parliamentary Conservative Party that there should be သူရဲ့
Conservative Party မှာခေါင်းဆောင်အသစ်ရရှိရေးသဘောဆန္ဒရှင်းရှင်းလင်းလင်းရှိနေကြောင်းဝန်ကြီးချုပ် Johnson ကပြောခဲ့တာပါ။ဝေဖန်သူတွေကတော့ဝန်ကြီးချုပ်အမျက်ဆုံးနှုတ်ထွက်တဲ့လို့ပြောနေကြပါပဲလေ။နိုင်ငံခေါင်းဆောင်အဖြစ်ဆက်လက်ရှိနေမယ့်အကြောင်းဝန်ကြီးချုပ်ကပြောပါတယ်။ဝန်ကြီးချုပ်ဂျွန်ဆင်နှုတ်ထွက်ရေးတောင်းဆိုမှုတွေအတွင်အစိုးရအဖွဲ့တွင်ကဝန်ကြီးတွေအပါအဝင်အစိုးရတာဝန်ရှိသူ50လောက်ယာရုကနှုတ်ထွက်ကြပြီးနောက်မှာအခုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဝန်ကြီးချုပ်ဂျွန်ဆင်ဘယ်အချိန်မှာယာရုကနှုတ်ထွက်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။သူနှုတ်ထွက်တာကြောင့်ကွန်ဆာဗေးတစ်ပါတီတွင်မှခေါင်းဆောင်တည်ရွေးချယ်ရေးတွေ့ပါတီတွင်ရွေးကောက်ပွဲတဲ့တရက်ကိုချင့်ပါရမှာဖြစ်ပြီးပါတီခေါင်းဆောင်တဲ့ကဝန်ကြီးချုပ်တဲ့ဖြစ်လာမှာပါပါတီဝင်အတော်များများကခေါင်းဆောင်တဲ့နေရာကိုမှန်းထားကြတာနဲ့အတူပဲဒီလုပ်ငန်းစဉ်ကလည်းသတင်းပတ်နဲ့ချီကြားမြင့်နိုင်ပါတယ်ရှင
်ရုရှားကိုအတူတဲ့အနေနဲ့ပင်လယ်နဲ့တဲကစနက်အိုင်လန်မွေကျွန်းပေါ်မှာယူကရိန်းကကြားသာပရင်းနေမှာနိုင်ငံတော်အလံကိုလွတ်နေခဲ့ပြီးမဲ့ရုရှားတပ်တွေကချက်ချင်းတုံ့ပြန်တိုက်ခိုက်ခဲ့တာကြောင့်ယူကရိန်းစကမှာထိခိုက်ပျက်စီးမှုတွေရှိပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ယူကရိန်းကိုကျူးကျော်ခဲ့တဲ့6လကျော်အတွင်းယူကရိန်းနိုင်ငံရဲ့ပင်လယ်နဲ့စိတ်ကအိုဒစ်ဆာရဲ့တောင်ဘက်86မိုင်အကွာအဝေးကမွေကျွန်းငယ်လေးကိုထိ ंछ ုပ်လိုက်ကြောင်းနှစ်ဖက်စလုံးကပြောဆိုခဲ့ပါတယ်။စစ်ပွဲစတင်ချိန်လောက်ကစရုရှားတပ်တွေသိမ်းပိုက်ခဲ့တဲ့အဲ့ဒီကျွန်းကိုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းကယူကရိန်းတပ်ဖွဲ့တွေကပြန်လည်သိမ်းယူခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီကျွန်းကနေစိတ်စေတနာကောင်းတဲ့သူတို့တပ်ဖွဲ့တွေရုပ်သိမ်းပေးတာလို့ရုရှားကပြောဆိုပါတယ်။ကြာသာပတေးနေ့ကတော့ပျို့ပြက်နေတဲ့အဆောက်အုံကွက်လက်အနီးမှာယူကရိန်းတပ်ဖွဲ့ကနိုင်ငံတော်အလံကိုစိုက်ထူခဲ့ပါတယ်။ဒီလိုယူကရိန်းအလံစိုက်ထူနိုင်တဲ့အောင်မြင်မှုမျိုးတွေဟာမကြာခင်လတွေမှာနိုင်ငံတဝန်းထက်ခါထက်ခါဖြစ်လာလိမ့်မယ်လို့လည်းယူကရိန်းသမ္မတရုံးအကြီးအကဲအန်ဒရီယာရာမက်ကပြောဆိုပါတယ်။ဒါပေမဲ့လည်းအော်ဒစ်ဆာဒေသအုပ်ချုပ်ရေးပြောရေးဆိုခွင့်ရှိသူကွာဟေးဘရက်ချော့ကတော့ရုရှားရဲ့လက်နက်ကြီးတွေကမွေကျွန်းကိုပစ်ခတ်မှုကြောင့်အဲ့ဒီမှာရှိတဲ့သင်္ဘောကျင်းပျက်စီးသွားတယ်လို့ပြောဆိုပါတယ်။ဒီတော့အတွင်းယူကရိန်းအရှေ့ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာရုရှားသမ္မတပူတင်ကအနောက်အုပ်စုနိုင်ငံတွေဟာစစ်ပွဲကိုပုံမကျရှိအောင်ယူကရိန်းနိုင်ငံကိုလက်နက်တွေဇက်တိုက်ပေးပို့နေတယ်လို့စွပ်စွဲလိုက်ပါတယ်။ ဒါအပြင်ယူကရိန်းကိုတိုက်ခိုက်ရမှာပြင်းပြင်းထန်ထန်ဘာတစ်ခုမှမစတင်ရသေးဘူးဆိုတာကိုအားလုံးသိထားသင့်တယ်လို့ရုရှားပါလီမန်မှာသူကပြောပါတယ်ရုရှားအနေနဲ့တွဲဆုံဆွေးနွေးဖို့အစီအစဉ်ရှိကြောင်းကြေညာခဲ့ပြီးအဲ့ဒါကိုညှဉ်းဆန်ကြသူတွေဟာကြားလေကျွန်တော်တို့နဲ့သဘောတူညီမှုရရှိဖို့ခက်ခဲလေလို့သူကပြောပါတယ်အနောက်နိုင်ငံတွေရဲ့ပိတ်ဆို့တိုက်ခတ်မှုတွေဟာလည်းထိရောက်မှုမရှိဘူးလို့ရုရှားသမ္မတကပြောဆိုခဲ့ပါတယ်ခင်ဗျာ
ရုရှားနိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကဖမ်းဆီးခံထားတဲ့အမေရိကန်ဘတ်စကတ်ဘောကစားသမားကဆေးကြောက်စီလက်ဝယ်ထားရှိမှုနဲ့အပြစ်ရှိကြောင်းရုရှားတရားခွင်မှာကြာတာပြင်းကြီးကဝန်ခံလိုက်ပါတယ်အပြစ်ရှိကြောင်းဝန်ခံပါတယ်ဒါပေမဲ့လည်းဥပဒေချိုးဖောက်ဖို့ဆန္ဒမရှိခဲ့ပါဘူးမရည်ရွယ်ခဲ့ပါဘူးလို့အသက်32နှစ်အရွယ်အမေရိကန်ဘတ်စကတ်ဘောကစားသမားဘရစ်တနီဂရင်နာကအင်္ဂလိပ်လိုပြောခဲ့တာကိုတရားရုံးအတွက်ရုရှားဘာသာပြန်ဆိုခဲ့ပါတယ်နောက်ပိုင်းမှာဖြောင့်ချက်ပေးလူချောင်းပြင်းစင်ချင်းလူချောင်းလဲသူမကထက်လောင်းပြောပါတယ်ရုရှားမှာပါပွဲစဉ်တွေကစားခဲ့တဲ့အမေရိကန်အမျိုးသမီးဘတ်စကတ်ဘောကစားသမားအကျော်မော်ဂရီနာဟာထောင်ဒဏ်10နှစ်ထိကြာခံရနိုင်ပါတယ်သူမကတော့ဇူလိုင်လ14ရက်နေ့မှာထပ်ပြီးတော့ရုံးထုတ်မှာပါဖေဖော်ဝါရီလမှာသူမအမှုကိုစတင်ကြားနာခဲ့တာဖြစ်ပြီးဇူလိုင်လ9ရက်နေ့ကြာသာပြင်းနေ့မှာပြန်ဆတာဖြစ်ပါတယ်ရုရှားမှာတစ်စက္ကန့်အဖြစ်ထိမ့်သိမ့်ခံထားတဲ့ဒါမှမဟုတ်လဲဖမ်းခံထားရတဲ့သူမနဲ့တခြားသောအမေရိကန်အလုံးအတွဲအမေရိကန်သမ္မတဂျိုးဘိုက်တင်ဘက်ကတက်နိုင်သမျှအလုံးဆောင်ရွက်ပေးဖို့တိုက်တွန်းထားတဲ့စာတစောင်ကိုလည်းဂရင်နာကတနင်္လာနေ့တုန်းကပေးပို့ပါတယ်သမ္မတဘိုက်တင်အဲ့ဒီစာကိုဖတ်ရှုပြီးကြောင်းအမေရိကန်သမ္မတအင်ဂျူရောပြောခွင့်ရကအင်ကာနေမှာပြောပါတယ်သူမရဲ့ကိုယ်စားလှယ်တွေကလည်းစာပါအကြောင်းအရာတချို့ကိုတနင်္လာနေ့မှာမျှဝေပါတယ်ရုရှားတာဝန်ရှိသူတွေကတော့သူမရဲ့အမှုကိစ္စမှာတင်းတင်းမာမာရှိနေစေဖြစ်ပါတယ်ရှင်
အရေးအမေရိကန်သမ္မတဒေါ်နယ်ထရန့်လက်ထက်2018ခုနှစ်တုန်းကတရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲအစပိုင်းမှာတရုတ်နိုင်ငံအပေါ်ကောက်ခံခဲ့တဲ့အခွင့်အရေးချမှုတချို့ကိုလက်ရှိအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြန်လည်ရုပ်သိမ်းဖို့အစောဆုံးဒီတစ်ပတ်ထဲမှာကြေညာကောင်းကြေညာနိုင်ပါတယ်အမေရိကန်စားသုံးသူတွေကြုံတွေ့နေရတဲ့ကုန်စည်နှုန်းကြီးမြင့်မှုရောကြရေးဆောင်ရွက်နေတယ်လို့အစိုးရကပြောကောင်းပြောဆိုပေမဲ့တကယ်လက်တွေ့မှာတော့ကြီးကြီးမားမားအကျိုးသက်ရောက်မှုရှိမှာတော့မဟုတ်ပါဘူးအမေရိကန်လွတ်လပ်ရေးနှစ်ပြီးခဲ့တဲ့သတင်းပတ်ကုံအားလိုက်ရကာလမှာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရအဖွဲ့အတွင်းအခြေတင်ဆွေးနွေးနေကြဆဲဖြစ်တဲ့အကြောင်း Wall Street Journal နဲ့ Bloomberg Media တို့ကဖော်ပြကြပါတယ်။ဖြစ်နိုင်ခြေရှိတာကတော့နိုင်ငံတော်လုံခြုံရေးနဲ့မသက်ဆိုင်တဲ့တချို့ပစ္စည်းတွေအပေါ်အခွင့်အရေးချမှုကိုချက်ချင်းရုပ်သိမ်းပေးမယ်လို့ခန့်မှန်းနေကြပါတယ်။နောက်ပိုင်းမှာလည်းစီးပွားရေးလုပ်ငန်းတွေကအခွင့်ကင်းလွတ်ခွင့်ပေးဖို့ရှောက်ထားချက်တွေအပေါ်မူတည်ပြီးရှော့ပေါ်ပေးမယ်လို့လည်းခန့်မှန်းရပါတယ်။အစိုးရအနေနဲ့ခန့်မှန်းချေဒေါ်လာ30ဘီလီယံလောက်တန်ဖိုးရှိတဲ့အကောက်ခွန်တွေကိုချက်ချင်းရုပ်သိမ်းဖို့စဉ်းစားနေတယ်လို့ Political Journal မှာလည်းဖော်ပြခဲ့ပါတယ်။ဒီသတင်းသာမှန်ကန်ခဲ့ရင်သမ္မတဒေါ်နယ်ထရန့်လက်ထက်တုန်းကတရုတ်အပေါ်အခွင့်အရေးချထားတဲ့ဒေါ်လာ380ဘီလီယံတက်စာရင်မပြောပါတော့အောင်နှဲပါနေပါသေးတယ်ခင်ဗျာ။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမနက်6နာရီကနေ9နာရီထိ5.24kHz 11.13.3 5.40kHz 8.13.3 5.52kHz 5.85 နဲ့ဖိုင်လမီတာ190kHz 1.505လို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်နေမနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီရဲ့မြန်မာနိုင်ငံခီးစဉ်ချောင်းအရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာရေးကြိုးပမ်းမှုတွေကိုထိခိုက်မှာစိုးရိမ်နေကြောင်း South China Morning Post ကဖော်ပြပါတယ်မြန်မာအကြက်အတဲပြဿနာကိုဖြေရှင်းတာမှာစစ်ကောင်စီရဲ့အစီအစဉ်ကိုထောက်ခံရေးနဲ့ပုံမှန်ပြန်ဆက်ဆံဖို့အာဆီယံကိုဖိအားပေးတာတွေရှိတယ်လို့လည်းအကဲကတ်တွေရဲ့ပြောကြားချက်ကိုကိုကဖော်ပြထားတာပါမဲခေါင်ဒေတာတွေနိုင်ငံများရဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုမြန်မာနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းကတရုတ်ကပူရဲဥဆောင်ချင်းပါရာမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတက်ရောက်ခဲ့တာပါပုဂံမှာချင်းပါတဲ့မဲခေါင်လန်ချန်းပူပါဆောင်ရွက်ရေးအစည်းအဝေးကိုတရုတ်နိုင်ငံမှာချင်းပါမယ်ဆိုရင်ဖြစ်နိုင်ပေမဲ့မြန်မာနိုင်ငံမှာချင်းပါခဲ့တဲ့အချက်ကိုလည်းအမေရိကန်ငြိမ်းချမ်းရေးအင်စတီကျူကမြန်မာဆိုင်ရာညွှန်ကြားရေးမှူးဂျေးဆင်ထာဝါကထောက်ပြပါတယ် အစည်းအဝေးကိုတရုတ်နိုင်ငံခြားရေးဝန်ကြီးအပါအဝင်ဒေတာရင်းနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်တာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာနဲ့အစိုးရကိုအသိအမှတ်ပြုတာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအစည်းအဝေးမတိုင်ခင်မှာပြောပါတယ်။ဒါပေမဲ့လည်းဆီယနာတင်ပြီးနောက်ပိုင်းပထမဆုံးအချိန်အဖြစ်မြန်မာနိုင်ငံကိုပြီးခဲ့တဲ့စနေနေ့ကရောက်ရှိခဲ့တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဟာမြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မူကြီးမြင့်အောင်လှိုင်နဲ့လူသိရှင်ကြားတွေ့ဆုံမှုတော့မရှိပါဘူးရှင်။
မြန်မာနိုင်ငံဘက်မှာအိန္ဒိယနိုင်ငံသားနှစ်ဦးတပ်ဖြတ်ခံခဲ့ရတာနဲ့ပတ်သက်ပြီးမကြေမနက်ဖြစ်ကစူပူစန္ဒပြမှုတွေဖြစ်ပေါ်နေတဲ့မဏိပူပြည်နယ်ပိုရေးမြို့ကိုအရေးပေါ်အမိန့်ထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ရက်ကအိန္ဒိယနိုင်ငံပိုရေးမြို့မှာဒေသခံတွေစန္ဒပြခဲ့ကြသလိုမြန်မာနိုင်ငံဘက်နယ်စပ်ချန်စူးရုပ်အနီးကနမ်ပါလုံကျေးရွာဘက်ကရဲကင်းတစ်ခုကိုလည်းမီးရှို့ခဲ့ပါတယ်။အဲဒီလိုအခြေအနေတွေကြောင့်မြန်မာနိုင်ငံဘက်ကနေမိုးရေးမြို့ကိုနေ့စဉ်ဈေးရောင်းဈေးဝယ်တွေမလာကြတော့ဘူးလို့မိုးရေးဒေသခံကုကီးအမျိုးသမီးတူကပြောပါတယ်
။မြန်မာပြည်ကလူတွေတယောက်မှဈေးရောင်းဈေးဝယ်လာတဲ့လူတယောက်မှမလုပ်မရဘူးပေါ့။အဲ့ဒါမနေကြရဘူး။တယောက်မှသူတို့ဝင်ဆင့်မပေးဘူး။ဟိုဒီနယ်ဆက်ဖက်မှာလည်းအာမေတွေပေါ့နော်။အာမေတွေရှိတယ်။ပထမတော့အဲ့လိုမျိုးသွားရလာတော့မရဘူးပေါ့
။မဏိပူပြည်နယ်ဝန်ကြီးချုပ်and viran singh ကတော့နှစ်နိုင်ငံအာဏာပိုင်တွေအချင်းချင်းချိတ်ဆက်တောင်းဆိုတာတွေရှိနေကြောင်းသတင်းမီဒီယာတွေကပြောပါတယ်မြန်မာစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့အိန္ဒိယနိုင်ငံသားနှစ်ဦးကိုတပ်ဖြတ်ခံရမှုဟာစုံစမ်းစစ်ဆေးပြီးဒါဟာအကြမ်းဖက်လက်နက်ကိုင်အဖွဲ့တစ်ခုကလုတာဖြစ်တယ်လို့အပြစ်တင်ပါတယ်တမူးမျိုးမှာအသက်ခံရတဲ့အိန္ဒိယနိုင်ငံသားနှစ်ဦးကတော့တမီးလူမျိုးပီမိုဟန်28နှစ်နဲ့အမ်အယာနာ35နှစ်တို့ဖြစ်ပြီးသူတို့ကိုဖြူစော်ရီအဖွဲ့ကတပ်ဖြတ်ထားတာလို့ဒေတာတွင်သတင်းမီဒီယာတွေကရေးသားဖော်ပြကြပါတယ်ခင်ဗျာ
အမေရိကန်အမိငယ်လုံခြုံရေးဝန်ကြီးဌာနကအမျိုးသားနှစ်ဦးဟာအမေရိကန်ပြည်တော်စုတွင်းမှာတရုတ်အစိုးရနဲ့သဘောထားကွဲသူတွေကိုထောက်လှမ်းနှိပ်ကွပ်ရေးတရုတ်အစိုးရကိုစားဆောင်ရွက်နေတဲ့နိုင်ငံဖြတ်ကျော်ဖိနှိပ်ရေးဂျန်စီသူတွေလို့ပြည်တော်စုဥပဒေထိန်းသိမ်းရေးတာဝန်ရှိသူတွေကပြောဆိုလိုက်ပြီးသူတို့နှစ်ဦးကိုအစိုးရရှင်းနေတွေကတရားစွဲလိုက်ပါတယ်အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနရဲ့ပြည်နယ်တန်ပေးရေးဆိုင်ရာတာဝန်ရှိသူအဖြစ်မင်းနီဆိုတာမှာ15နှစ်ကြာတာဝန်ထမ်းခဲ့တဲ့ခရစ်မီလာနဲ့အငိမ့်စားဝန်ထမ်းလက်ရှိမှာတော့ကယ်လီဖိုးနီးယားမှာအလွတ်ဆုံးထောက်အဖြစ်လုပ်နေတဲ့ဒဲရစ်ထေလာတို့ကိုတရားစွဲတာဖြစ်ကြောင်းအမေရိကန်တရားရေးဌာနကကြာသပတေးနေ့မှာပြောပါတယ်သူတို့ကိုဒီအမျိုးသားနှုတ်နဲ့တခြားသူ၃ဦးတို့ဟာတရုတ်ထောက်လှမ်းရေးတဲ့အဖြစ်ဆွဆွဲခံထားတဲ့အတိုင်းဆောင်ရွက်ခဲ့ကြတာမှပြစ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့တရားစွဲဆိုချက်ကိုခုံတမာတိအဖွဲ့တစ်ခုကဗုဒ္ဓဘာသာဆုံးဖြတ်ခဲ့ကြတာဖြစ်ကြောင်းလည်းတရားရေးဌာနကြေညာချက်မှာဖော်ပြထားပါတယ်ရှင်
။ယူကရိန်းစစ်ပွဲပထမ၃လအတွင်းမှာတကဘာလုံးမှာလောင်စာနဲ့အစားအစာဈေးနှုန်းတွေမြင့်တက်ခဲ့ပြီးငွေကြေးဖောက်ပွားမှုတွေစံချိန်တင်ဖြစ်လာကလူတန်းပေါင်း80တန်းလောက်ကိုဆင်းရဲတွင်းကိုတွန်းပို့ခဲ့ကြောင်းကုလသမဂ္ဂလေးလာမှုတရက်ကကြာတာပရိနေကဖော်ပြထားပါတယ်ဖွံ့ဖြိုးဆဲနိုင်ငံပေါင်း159နိုင်ငံကိုလေးလာသုံးသပ်ချက်အရကုန်စည်နှုန်းကြီးမြင့်တာဟာကမ္ဘာပေါ်ကအစင်းရဆုံးအိမ်တောင်စုတွေအပေါ်ချက်ချင်းဆိုးဝါးတဲ့တက်ရောက်မှုတွေဖြစ်ပွားစေတဲ့အကြောင်းဖြစ်ကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်တဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP အကြီးအကဲအချင်းစိန်နာကပြောပါတယ်ကိုဗစ်ကာယောဂါကြောင့်တွာလာလှုပ်ရှားမှုတွေကန့်သတ်ခံခဲ့ရပြီးတနစ်ခွဲအကြာမှာယူကရိန်းပေါ်ရုရှားချူးချော်စစ်ကြောင့်စီးပွားရေးဆိုင်ရာအကြက်တွဲတွေဖြစ်ပေါ်လာခဲ့တယ်လို့အဲ့ဒီလေလာချက်မှာဖော်ပြထားပါတယ်။ကိုဗစ်ကာယောဂါကြောင့်လည်းလူပေါင်း125သန်းလောက်ဟာလည်းဆင်းရဲတွင်နေကြောက်ခဲ့ကြောင်း UNDP အကြီးအကဲကပြောဆိုခဲ့ပါတယ်ခင်ဗျာ။ဒီကနေ့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကျွန်တော်ကပြောပြပေးတာပါ။ VOA အမေရိကန်တန်ကဂျူလိုင်လ10ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုချိန်ကစပြီးသတင်းပေးပို့ခြင်းနဲ့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါတော့မယ်။ပထမဦးဆုံးစကိုင်းတိုင်းဘက်ကသတင်းကိုကြားကြရမှာပါ။စကိုင်းတိုင်းဒေသကြီးပလဲမြို့နယ်မှာဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေနှစ်ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားနေပြီးနေအိမ်တွေမိရှုခံရသလိုအရသားနှစ်ဦးလည်းသေဆုံးခဲ့ပါတယ်။မင်းကြီးမြို့မှာလည်းစစ်ကောင်စီကနယ်မြေရှင်းလင်းနေတာကြောင့်အရသား900နီးပါးထွက်ပြေးတိမ်းရှောင်နေရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမုံကပြောပြပေးပါခင်ဗျာ
။သခိုင်းတိုင်းဒေသကြီးပလဲမြို့နယ်ကမွေးတုံကျွရအနီးမှာဇွန်လ6ရက်နဲ့9ရက်တို့မှာ စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေတာပါ။ဇွန်လ9ရက်ကြာတာပတင်းနေ့မှာတော့မင်းရွာနဲ့မွေးတုံကျွာကနေအိမ်တွေကိုစစ်ကောင်စီတပ်တွေကမီးရှို့သွားတယ်လို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါရတယ်။စစ်ကောင်စီကထွက်သွားပြီးတဲ့နောက်မှာမင်းရွာကအသက်60အမျိုးသား2ဦးနဲ့မွေးတုံကျွာကကျွာသား2ဦးမီးလောင်တိတ်ဆုံးနေတဲ့ရုပ်အကောင်တွေကိုတွေ့ရှိရတယ်လို့ပြောပါရတယ်။ဒီအခြေအနေနဲ့ပတ်သက်လို့ပလဲမျိုးနယ်တွေကဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တူကအခုလိုပြောပါရတယ်။
ဆိုင်ဝဲတွေတမျိုးဆိုရင်တော့ဒါပလဲမျိုးနယ်မှာတော့နည်းရရှိသွားရတယ်ခင်ဗျ။ညာရောနေရောဖြစ်နေပေါ့နော်။ခုလက်ဆက်လက်ပြီးတော့ဖြစ်နေတော့ကြီး။ဘိုင်းတော်မှာမွေးတော်ရွာကိုဝင်လာတော့မွေးတော်ရွာကိုမင်းရဲ့နေနေနေပြီးတော့ကျွန်တော်ညအစ်တညာလုံးတိုက်ပွဲပြီးနေတာဖြစ်ခဲ့တယ်။ဟုတ်ကဲ့နည်းရရှိပြီဒီနေ့ဒီကောင်နေ၈နာရီထိုးလောက်မှာမွေးတော်ရွာတောင်ဘက်မှာမင်းရွာဆိုတာရှိတယ်ဗျာနော်။အဲမင်းရွာကိုဒီကောင်နေဝင်ရောက်ပြီးတော့မီးရှို့လိုက်တယ်။ရှို့လိုက်တဲ့ခါမှာအင်ဂျီရတော့ငါကြည့်ရတော့60ကျော်အိမ်ပါသွားတယ်ခင်ဗျာနော်ဒီတစ်ယောက်ကအထက်မှာမိတဲ့မှာတတ်ခံလိုက်ရတယ်မိမကိုမိချုပ်ပြီးတဲ့အချိန်မှာပဲဘောရတကနောက်ဘက်ကဝိရုံကိုတကအဲ့ဒီရွာကိုဆက်ပြီးတော့ရှို့လိုက်တယ်ခင်ဗျာအဲ့ဒီရွာမှာလည်းအင်ဂျီ40ပါသွားတယ်အဲ့ဒီမှာလည်းဒီတစ်ယောက်ဥတင်သေးတဲ့လူကြီးတစ်ယောက်မိချက်မှာပါသွားတယ်ခင်ဗျာဒီလူမျိုးမိချက်မှာပါသွားတယ်မိရွာတစ်ယောက်ဝိရုံတစ်ယောက်ခင်ဗျာ
မွေးတုံကြီးရဟာဒုတိယအချိန်ထက်ရှို့ခံရတာဖြစ်ပြီးအခုတခါအောင်မိရှို့ခံရတဲ့နေအိမ်တွေဟာပထမအကြိမ်မိတဲ့ပါသွားတဲ့နေရာတွေမှာပြန်လည်ဆောက်လုပ်ထားတဲ့နေအိမ်တွေလည်းဖြစ်ပါတယ်။ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာမရှိသေးပါဘူး။စကိုင်းတိုင်းမင်းကင်းမြို့နယ်ထဲမှာကအင်လှနဲ့ရာကျွော်တို့ကိုဇွန်လ6ရက်မနေ့ပိုင်းကစစ်ကောင်စီတပ်တွေဝင်ရောက်လာလို့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံသူကပြောပါတယ
်။ဟုတ်ကဲ့မင်းကြီးရှင်းလာလိုက်တာကသူကဟုတ်ကဲ့ဟွာကြာအင်လှသူဟွာကရာတို့ဝင်လာကြ။အဲ့နှစ်ယောက်ဝင်လာကြ။ဒီတော့ကန်ဆောက်ရပြီမှာ900လောက်ပဲရှိတယ်ဗျ။ဖြစ်ပြနေရတာဗျ။တော်တော်များများရှောင်ပိတ်နေရတာဗျ။ဆက်ပြောရမရှိဘူးဗျ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နောက်ပိုင်းမှာစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်2022ခုနှစ်ဇွန်လ28ရက်နေ့အထိစစ်ဘေးရှောင်ဦးရေ935,800ရှိတယ်လို့ UNOCHA မြန်မာကကောက်ယူထားတဲ့စည်းနေအရသိရပါတယ်ခင်ဗျာ
။စကိုင်းတိုင်းထဲမှာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းကိုရဲမုံပြောပြပေးတာပါ။ဆက်လက်ပြီးတော့နိုင်ငံတကာသတင်းစောင့်ပါကိုထုတ်လွှင့်ပေးပါမယ်။ပထမဆုံးဗြိတိန်နိုင်ငံဘက်ကသတင်းကိုကြားရမှာပါ။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကရာထူးကနှုတ်ထွက်ကြောင်းကြာတာပရိနေကကြေညာလိုက်ပြီးနောက်ပိုင်းမှာတော့ဗြိတိန်ဝန်ကြီးချုပ်တစ်ဦးအစားထိုးရာထူးရာယူပြီးချိန်မှာလဲရုရှားချူချော်စစ်ကိုတွန်းလှန်နေတဲ့ယူကရိန်းကိုဗြိတိန်ဘက်ကခိုင်ခိုင်မာမာဆက်လက်ထောက်ခံဖို့မျှော်လင့်တဲ့အကြောင်းယူကရိန်းကပြောဆိုလိုက်ပါတယ်။ဗြိတိန်ရဲ့ယူကရိန်းအတွက်ထောက်ပံ့ကူညီမှုတွေလည်းအပြောင်းအလဲဖြစ်မှာမဟုတ်ကြောင်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကလည်းပြောပါတယ်။မတ်တိန်ကီထိုက်ကပြောပြပေးမှာပါ
။ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကအာနာယကွန်ဆာဗေးတစ်ပါတီခေါင်းဆောင်နေရာကနေနှုတ်ထွက်ပေးမယ်လို့ကြားသာပရင်းနေမှာကြေညာပါတယ်။ပါတီခေါင်းဆောင်တဲ့ရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုအခုစတင်နေပြီးကောင်းဆောင်တဲ့တက်မလာခင်အထိဒီတာဝန်တွေကိုဆက်ပြီးတော့ထမ်းဆောင်သွားမယ်လို့လဲဝန်ကြီးချုပ်ဂျွန်ဆန်ကဒေါင်းနင်းလန်နေအိမ်ရှိမှာမင်ကွန်းပြောခဲ့ပါတယ
် It is clearly now the will of the parliamentary conservative party that there should be a new leader
ပါတီမှာကောင်းဆောင်တဲ့ဝန်ကြီးချုပ်တဲ့ပြောင်းတင်နေဆိုတဲ့ကွန်ဆာဗေးတစ်ပါတီလွှတ်တော်အမတ်များရဲ့သဘောဆန္ဒရှင်းရှင်းလင်းလင်းဖြစ်သွားပါပြီ
ရုရှားကျူးကျော်စစ်နဲ့ရင်ဆိုင်နေတဲ့ယူကရိန်းကတော့ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆင်ရဲ့ယူကရိန်းအပေါ်ထောက်ခံမှုတွေကိုကျေးဇူးတင်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကခေါင်းဆောင်အုပ်တယ်လီဖုန်းဆက်ဆင်မှာပြောပါတယ်။ဝန်ကြီးချုပ်ဂျွန်ဆင်နှုတ်ထွက်တဲ့အကြောင်းကိုဝန်내စွာကြားသိရပါတယ်။သူတင်မဟုတ်ဘဲယူကရိန်းလူမှုအတိုင်းဝိုင်းတစ်ခုလုံးကလည်းဗြိတိန်ဝန်ကြီးချုပ်ကိုစာနာပါကြောင်းယူကရိန်းသမ္မတရုံးရဲ့ကြေညာချက်မှာပြောပါတယ်။ဗြိတိန်အနေနဲ့ယူကရိန်းကိုဆက်လက်ထောက်ခံပံ့ပိုးသွားမယ်ဆိုတာကိုယုံမှန်တန်တရားမရှိကြောင်းဒါပေမဲ့လည်းဝန်ကြီးချုပ်ဂျွန်ဆင်ရဲ့ဦးဆောင်မှုနဲ့ဩဇာကြောင့်ဒီဆောင်ရွက်ချက်ကပိုပြီးတော့ထူးခြားစေတယ်လို့ယူကရိန်းသမ္မတရုံးရဲ့အကြီးအကဲချက်ကဖော်ပြပါတယ်ရုရှားကျူးကျော်စစ်ကိုခုခံနေရတဲ့ယူကရိန်းကိုအနောက်နိုင်ငံတွေရဲ့ထောက်ခံပံ့ပိုးမှုတွေကိုရုရှားကတော့ပြက်ရယ်ပြူပါတယ်လစ်ဘရယ်အစိုးရတွေဟာနိုင်ငံရေးအယူဝါဒရည်ရနဲ့စီးပွားရေးပြဿနာကြီးတွေနဲ့ကြုံရတယ်ဆိုတာလူတိုင်းသိမြင်နေကြပါတယ်ဗြိတိန်ရဲ့တက်တန်းဝက်အခြေအနေဟာစိုးရိမ်စရာဖြစ်ပါတယ်ထိမနိုင်သိမရဝယုံတုံကစောက်ထိုးဆင်းနေတယ်ဆိုပြီးကျွန့်ကျင်သူတွေကဖော်ညွှန်းကြပါတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရမာရီယာဇာခါရိုဗာကပြောသွားတာဖြစ်ပါတယ်ရုရှားသမ္မတရုပ်ပြောခွင့်ရဒမီထရီပက်စကော့ကတော့
ဘုန်းတော်ချင်းမစနီလူဘစ် 没有多少。
瑞典文件就将性格瑞莎古阿罗马没得读皮的路，瑞莎卡来读过没在巴布路表达了吧？瑞典苏亚军，南岸也受推木匠 ，Ukraine 阿波。Britain yet talk camp and boom who TK Yamashi Wulu, Britain Gawi Winji Ben Wallace Ga, Zulaila Kunyani Jadabrini Mapio Vare.
You know, the assistance Ukraine we give is not just one person.
Genaro, Ukraine will be near Taubaniha, Ludu Yoga Beni and Mahobo, Genoga Beni Alem Hobo, when you yoga Beni Alem Hobo, Alunia Juba Mukibare.
Britain and EU take a note train and get up our way. Do a soya let him out and get a case area to go you the low. Sorry, Nigerian machine case area to let same account move low. Britain when Jijo John Singer, Jadabrini, Mingo, my tear to impure body. Uyopa Damaga EU, yeah, Brexit case and Nina Yemuha, Mike Gabania Garo. Britain when Jijo Boris Joseph, no train muha so ye. Britain, yes, Sessan Yema, Samyana, the pulling light up to death low. Zulaila Koniani, Jadabrini ma, Twitter Lumuko Yema, Yita Gabari.Britain ma wenji chok de asama tonang e chi, leshi wenji chok chun singa selet awen yu ma pshipade. Britain nangan ye sene ya, shwekao bwede mechenpa nangji ma, anaya pati wen luto amadwe gabe, wenji chok gu pesha nang na pshipade. Piduri anien tade wenji chok da wengani nukta ma mpo pulo, bodhu ne chi Mr. Chun singa pyoni keraba.Boris Johnson ha, Natasa Gokune ma, Conservative Party Gaussan Apsi Yueche Kankaya Bi, Wengji Chok Pshila Ketu Pshibadeshi.
Pide nengan ye Drin Sangba Api Maro, Australia nengan baga Drin Sangba Dabogu Sale Chiyama Ba, Australia nengan New South Wales Pine ma, Mote Tanbi, Yeji Ishe Yeshan Pine Re Atwe, Belu Ya Piyangshu Yare Lubang Shidang Wajyo Shibare,ဒီနေ့တဝန်ကလူတွေအတွက်လဲတာဝန်ရှိသူတွေကအရေးပေါ်သတိပေးချက်ထုတ်ပြန်ထားပါတယ်။စစ်ဒနီမြို့ကနေဖေးလ်မာစာပေးပို့ထားတဲ့သတင်းကိုနန်းလောင်ကပြောပြပါပါ
။စစ်ဒနီမြို့အနီးကထောင်နေချီတဲ့လူနေအိမ်တွေရေကြီးရေရှမ်းမှုနဲ့ရင်ဆိုင်နေကြသလိုတချို့ဒေသမှာအခုလိုရေပေးတင်တာကတစ်နှစ်အတွင်း၃ချိန်မြောက်ဖြစ်ပါတယ်။အခုလိုရေပေးတာနဲ့ရင်ဆိုင်လာတာကြောင့်ပြည်သူတွေလည်းမရေရာတဲ့အနာဂတ်နဲ့ရင်ဆိုင်နေကြပါတယ်။ဩစတြေးလျနိုင်ငံကအကြီးဆုံးမြို့ဖြစ်တဲ့ဆစ်ဒနီမှာရှိတဲ့ရေလောင်တမန်ကြီးလဲရေတွေရှန်ခဲ့ရတယ်လို့မြေရေတွေလဲစိုးရင်ရေမှအထက်မှာဆက်ရှိနေပါတယ်။ဒါကြောင့်လဲတောင်းနဲ့ချီတဲ့ပြည်သူတွေကိုဘေးလွတ်ရာရွှေ့ပြောင်းခဲ့ရတာပါ။တချို့မြေနေပိုင်းဖက်မှာတော့ဇူလိုင်လ၂ရက်နောက်ပိုင်းတက်လာတဲ့ရေက29လက်မှကျော်အထိရှိပါတယ်။ဆစ်ဒနီမြောက်ပိုင်းကဟန်တာဗီလီအရက်ကမြေရေမြင့်တက်မှုဟာ1952ခုနှစ်နောက်ပိုင်းစံချိန်တင်အမြင့်ဆုံးဖြစ်ပါတယ်။ရည်ကြီးရရှမ်းမှုအခြေအနေတွေကစိုးရိမ်နေရုံပဲလို့ New South Wales အရေးပေါ်ဝန်ဆောင်မှုဌာနဝန်ကြီး Steph Cook ကဇူလိုင်6ရက်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။ We are now well and truly into day 5 of this latest
အခုလိုအရေးပေါ်အခြေအနေရောက်လာတာ9ရက်မြောက်ရှိပါပြီ။ Sydney တဝိုက်လူမှုအတိုင်းအဝိုင်းအတော်များများလဲအရေးပေါ်အခြေအနေတွေကလွန်မြောက်ဖို့အဝေးကြီးလိုပါသေးတယ်။ရာသီဥတုအခြေအနေကလည်းဟန်တာကနေအလဲပိုင်းကံယိုတန်အလဲမြောက်ဖက်ပိုင်းတွေကိုပါရွေရှားနေတဲ့အတွေ့အဲ့ဒီဘက်ကလူတွေလည်းအိတ်မပြောနိုင်ကြပါဘူး
ကမ္ဘာပုံနေမှုကြောင့်ဩစတြေးလျရေကြီးရေရှမ်းမှုတွေပိုးလို့တောင်ဆိုးရွားလာစေတယ်လို့ဥတုရာသီအရေးလှုပ်ရှားတဲ့အဖွဲ့တွေကပြောပါတယ်ဒါပေမဲ့လည်းအပူချိန်ညှက်တက်လာတာကသဘာဝဘေးအန္တရာယ်တစ်ခုချင်းစီနဲ့ဆက်ဆက်မှုမရှိသေးဘူးလို့ဩစတြေးလျသုတေသနစင်တာဥတုရာသီအရာဌာနပါမောက္ခအန်နီပစ်မန်ကဩစတြေးလျ ABC သတင်းဌာနကိုပြောပါတယ်
The risk of more extreme events is increasing due to climate change.
ဒါဒီဥတုပြောင်းလဲမှုကြောင့်ဆိုးဝါးပြင်းထန်တဲ့သဘာဝဘေးအန္တရာယ်တွေပိုဖြစ်လာနိုင်တယ်ဆိုတာမှန်ပါတယ်။ဒါပေမဲ့အခုမြင်နေရတဲ့ရေကြီးရေလျှံမှုကဒါဒီဥတုပြောင်းလဲမှုကြောင့်ဖြစ်လာရတယ်လို့ပြောဖို့ခက်ပါတယ
်။ Sydney မြို့ကရေပေးတံတင်တဲ့အပိုင်းကိုဝန်ကြီးချုပ် Anthony Albanese လက်လက်ကြီးစုခဲ့ပါတယ်။ပြည်တော်စုအစိုးရကလည်းရှင်းလင်းရေးလုပ်ငန်းတွေမှာဝိုင်းကူဖို့ယာနဲ့ချီတဲ့တပ်ဖွဲ့ဝင်တွေကိုဆီလို့ပေးခဲ့ရတာပါ။ဇူလိုင်လဒုတိယပတ်တဲ့အထိရေတွေကြီးနေနိုင်နေတယ်လို့လဲတာဝန်ရှိသူတွေကသတိပေးထားပါတယ်။မြေကဘာကိုကျော်ပြီးတော့တက်လာတဲ့ရေတွေကအိမ်တွေလမ်းတွေမော်တော်ကားတွေတဲ့အထိရောက်လာသလိုအမိုက်တိုက်ပေါင်းစုံလဲရေနဲ့အတူမျောပါလာပါတယ်။ထပ်အားပြတ်ပြီးတော့ပင်လယ်ထဲမျောလာနေတဲ့ MV Portland Bay ကုန်နေတင်မော်တစ်စင်းကိုလဲစစ်တီမြို့အနီးကမ်းလွန်ပင်လယ်ပြင်မှာကြောက်ချရန်နာထားပါတယ်။ဆွဲတင်မော၃စင်းနဲ့ကုန်နေတင်မော်ကိုဆွဲယူခဲ့တာမှာ70မီတာလောက်ပဲရွေ့ပါသေးတယ်။အဲ့ဒီကုန်နေတင်မော်ကိုပင်လယ်ထဲကနေလုံခြုံတဲ့နေရာမှာရွှေ့ထားဖို့ဩစတြေးလျရေကြောင်းအာဏာပိုင်တွေကလိုလားနေပေမဲ့လည်းရာသီဥတုဆိုးဝါးနေတဲ့အတွက်အစီအစဉ်တွေလည်းနှောင့်နှေးနေရတာဖြစ်ပါတယ်
။အခုတခါနားဆင်ကြည့်ရှုရမှာကလည်းဩစတြေးလျနိုင်ငံဘက်ကသတင်းဆောင်ပါပဲဖြစ်ပါတယ်။ ဩစတြေးလျနိုင်ငံကပြားရည်အတွက်အားထားရတဲ့ဥရောပပြားမျိုးတွေမှာပြားသန်းတစ်မျိုးကြောင့်ပြားတွေရောဂါကူးစက်ပြီးသေဆုံးရတဲ့အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ New South Wales ပြည်နယ်စိတ်ကမ်းတွေမှာစတွေ့လာတဲ့ပြားတွေမှာတွေ့ရတဲ့ဘာရိုရာလို့ခေါ်တဲ့ကပားကောင်သန်းတွေဒုက္ခပေးတဲ့အတွက်ဩစတြေးလျနိုင်ငံရဲ့ပြားမွေးမြူရေးလုပ်ငန်းထိခိုက်ရတဲ့အကြောင်းVOA သတင်းတောက် Fail Master Sydney မြို့ကနေပေးပို့တဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြပေးပါခင်ဗျာ
။ Australia နိုင်ငံဟာ Varroa ပြားသန်းတွေကင်းတဲ့ရှာရှာပပနိုင်ငံတစ်နိုင်ငံဖြစ်ပါတယ်။အခုတော့အပင်သရဝါနဲ့ပတ်သက်တဲ့ဇီဝဆိုင်ရာထိန်းချုပ်မှုတင်းတင်းကြပ်ကြပ်ချထားတဲ့သူ့ရဲ့နိုင်ငံတဲကိုဒီကပ်ပါးကောင်တွေရောက်လာပြီးဖြစ်ပါတယ်။ပင်အပ်ခေါင်းလောက်ပဲရှိတဲ့ဒီပြားသန်းမျိုးကို Sydney ရဲ့မြောက်ဘက်ကနျူကာဆယ်စိတ်ကမ်းမြို့မှာစတွေ့ခဲ့တာဖြစ်ပြီးတွေ့တာသတင်းတစ်ပတ်အကျော်မှာတော့နျူဆောက်သ်ဝေးလ်စ်ပြည်နယ်တွေကပြားအောင်တွေမှာပြန့်သွားတာဖြစ်ပါတယ်။ပြားသန်းတွေပြန့်ပွားတဲ့ဇုံတွေအတွက်ပုဂ္ဂလိကအပျော်တမ်းမွေးမြူတာဖြစ်စေစီးပွားဖြစ်ပြားမွေးမြူတာဖြစ်စေသူတို့ရဲ့ပြားအောင်တွေပြားတလက်တွေပြားတွေအလုံးကိုတည်ယူရွှေ့ပြောင်းမှုမလုပ်ဖို့အတွက်ကန့်သက်ခဲ့တယ်လို့ပြားကောင်ထောင်တောင်းချီးပြီးပါတဲ့ပြားအောင်တွေကိုလည်းဖျက်ဆီးခိုင်းခဲ့တာဖြစ်ပါတယ်။Victoria, Queensland နဲ့ Australia တောင်ပိုင်းဒေသတွေအတွက်လည်းအနာက New South Wales ပြည်နယ်ကထွက်လုတဲ့ပြားနဲ့ပတ်သက်တဲ့ထွက်ကုန်အလုံးတင်ပို့တည်ယူခွင့်ကိုယာယီပိတ်ပစ်လိုက်တာပါ။ Australia Airman Memon ဒီစိုက်ပျိုးရေးလုပ်ငန်းကအမှုဆောင်အရာရှိချုပ် Tim Jackson ကတော့ဒီဆိုးရတဲ့ပြားသန်းတွေကိုနှိမ်နှင်းဖို့အတွက်အချိန်တိတ်မနှောင်းသေးဘူးလို့သူမျှော်လင့်ကြောင်း ABC သတင်းဌာနကပြောပါတယ်။
It's a biosecurity disaster. It's the army industry and a lot of other industries' worst nightmare.
ဒါဆိုဆရာချင်းစုမှုကတ်ဆိုင်တာဖြစ်ပြီးမဲ့မွန်လီလုပ်ငန်းတွေအတွက်တော့အတော်အကျက်တဲဆိုင်မဲ့အနေထားပါဒီဘာရိုရာပြားသန်းတွေကပြားတွေကိုကတ်နေတော့ဒီပြားတွေနဲ့အတူပြားအုံတစ်ခုကနေတစ်ခုကိုကူးရကနေပြားတွေလည်းသေးပြားအုံလည်းအများကြီးပျက်စီးကုန်တာပါဒါကိုဆေးနဲ့မကာကွယ်နိုင်ရင်ပြားအုံတွေပျက်စီးမှာပဲလောလောဆယ်မှာတော့ပြားတွေကငြိမ်နေတယ်ဒါကြောင့်လာမယ့်အခုအချိန်ကအခွင့်အလမ်းရှိသေးတယ
်။ဗာရိုရာပြားသန်းတွေဟာအချိန်နဲ့အမျှအရေအတွက်ကတိုးလာတဲ့အတွက်တကယ်လို့ဓာတ်ရုပ်ဆေးတွေနဲ့မနှိမ်နှင်းမှုဆိုရင်ဒီပြားအုံတွေပျက်စီးနိုင်တယ်လို့ကျန်းကျန်သူတွေကပြောပါတယ်။ပြားတွေသေရင်ပြားထုတ်လုပ်မှုကိုထိခိုက်နိုင်တယ်လို့လူတွေစားသုံးနေတဲ့အစားအစာတွေထဲကသုံးပုံတစ်ပုံလောက်ရှိတဲ့တီးနှံပင်တွေအတွက်ဝတ်မှုံကူးမှုကိုပါထိခိုက်စေတာဖြစ်ပါတယ်။ဒီကပ်ပါးကောင်ပြားသန်းတွေကိုအာရှဥရောပအမေရိကန်နိုင်ငံနဲ့တောင်အမေရိကန်နိုင်ငံတွေမှာအများအပြားတွေ့ရပါတယ်။ဩစတြေးလျနိုင်ငံမှာ2018တုန်းကဗစ်တိုးရီးယားပြည်နယ်မှာဒီကပ်ပါးပိုးကူးစက်ပြန့်နှံ့ခဲ့တာဖြစ်ပြီး2016ကနေ2020အတွင်းကွင်းစ်လန်ပြည်နယ်မှာလည်း3ချိန်ဖြစ်ပွားခဲ့တာပါ။ဒါပေမဲ့အခုတချီပြားသန်းကူးစက်မှုကတော့တိတ်ကိုကျဲတက်နေတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံဟာမြောက်အမေရိကအရှေ့အလယ်ပိုင်းနဲ့ဂျပန်နိုင်ငံတွေအတွက်အဓိကပြားတင်ပို့တဲ့နိုင်ငံဖြစ်ပါတယ်။အခုပြားသန်းကူးစက်ပြန့်ပွားမှုကဩစတြေးလျနိုင်ငံရဲ့ပြားရည်နဲ့စားတောက်ကုန်ထုတ်လုပ်ငန်းတွေအတွက်ချိမ့်ချောက်မှုရှိနေတယ်လို့ကဘာတလောအတွက်ပါတက်ရောက်မှုတွေရှိလာနိုင်တာပါ
။ဩစတြေးလျနိုင်ငံမှာပြားတွေရောဂါကူးစက်ပြီးသေဆုံးရမယ့်အန္တရာယ်နဲ့ရင်ဆိုင်နေရတဲ့အကြောင်းဒေါက်ခင်မျိုးသက်ပြောပြပေးတာပါ။ VOA အမေရိကန်သံရဲ့2022ခုနှစ်ဇူလိုင်လ10ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA အမေရိကန်အသံရဲ့မနက်ပိုင်းအသံလွင့်အစီအစဉ်တွေကိုလိုင်းတိုမီတာ24/40/51နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့ပေးသခြင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်
။ VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တိုင်းနဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါ။
ဖေ့စ်ဘွတ်ဆာမျက်နှာလေးစာကဖေ့စ်ဘွတ်ဒေါ့ကွန်ဆလက်ဗီဒီယိုအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြောက်လာပါပြီ။နားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေကတော့ဦးအောင်ခင်စီစဉ်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ အဲ့ဒီထဲကကြားမှာတကူကတော့ကျွန်တော်တို့ရေကျော်ပိတ်သွားရင်အဲ့ဒီနှလုံးပိတ်သွားတဲ့သွေးကြောကသွေးစီးစင်းနေတဲ့နှလုံးကြော်သားကအလုံးမလုံးတော့ဘူးပေါ့။ဒါကိုအချိန်ကြီးကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျန်းမာရေးအစီအစဉ်မှာကြားကြမှာဖြစ်ပါတယ်။အခုတော့ပထမဆုံးအနေနဲ့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါစေ။တိုင်းရင်းသားနဲ့တက်မတော်လက်နက်ကင်တက်ဖွဲ့တွေဟာ
မိုးကုတ်နဲ့မိုင်းရှူရတနာမြေမှာအကျိုးတူစီးပွားရေးလုပ်နေကြပါတယ်။တက်မတော်ရဲ့စီးပွားဖက်လက်နက်ကင်တွေဟာတက်မတော်ကိုတိုက်ခိုက်မှာမဟုတ်ကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်ခင်ဗျာ။ပထမအနီလာနဲ့အခြားရောင်စုံရတနာတွေပါဝင်တဲ့မြမကြောင်းရဲ့လုပ်ငန်းမှာ တက်မတော်အပါအဝင်လက်နက်ကိုင်အဖွဲ့အစည်းတွေအချို့အမြတ်ခန်းစားနေရပုံကိုဂလိုဘယ်ဝစ်နက်အဖွဲ့ကမကြာမီကစာမျက်နှာ90အစီရင်ခန်းစာထုတ်ပြန်ထားပါတယ်။တက်တူလုံဟအစီရင်ခန်းစာကော်ပိုရေးရှင်းမှတ်တမ်းကုန်သွယ်ရေးမှတ်တမ်းတွေကိုလေ့လာတဲ့အပြင်အစိုးရအရာဒဏ်ကြောင်းမြေလုပ်ငန်းလုပ်ငန်းတွေနဲ့ဒေသခံ150ကျော်ကိုတွေ့ဆုံမေးမြန်းတဲ့အပေါ်မှာအခြေခံပြီး ကျောင်းမြေလုံငန်းမှာလည်းတရားဝင်ထုတ်လုပ်မှုနဲ့တရားမဝင်တဲ့မှောင်ကိုထုတ်လုပ်မှုဆိုပြီးနှစ်မျိုးနှစ်ဆရှိပါတယ်။2040က2090အထိလင်းတာကာလအတွင်းတရားဝင်ထုတ်လုပ်မှုဟာနှစ်စဉ်ပြန်မြဒေါ်လာ300ကျော်မယ်လို့ဆိုပါတယ်။မှောင်ကိုကုန်သွယ်မှုကိုထည့်ပေါင်းလိုက်ရင်တော့နှစ်စဉ်ပြန်မြတန်မှုဒေါ်လာ1500နဲ့2000ကျားရှိမယ်လို့ခန့်မှန်းပါတယ်။
အခုတော့ဒီလုံငန်းဟာစစ်ကောင်စီလက်ထက်ရောက်သွားပေါ်ရှိပါတယ်။မြမစီးပွားရေးဥပိုင်ကုမ္ပဏီနဲ့လက်အောက်ခအစုအဖွဲ့တွေဟာမိုးကုတ်ကြောင်းမြေလုံငန်းကိုကြီးစိုးထားသူတွေဖြစ်ပါတယ်။စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းနားလည်မှုနဲ့ကြောင်းမြေဒူးဖော်ရေးဟာအရှင်အဟုန်နဲ့ဒူးပွားလာတယ်လို့ဆိုပါတယ်။စစ်တပ်နဲ့နီးစပ်လို့ဒူးဖော်ခွင့်လိုင်စင်ရလာတဲ့ကုမ္ပဏီကြီးတွ
ပြည်ထောင်စုကြီးဆန္ဒပြပွဲတွေနဲ့ပြစ်ခတ်ဖမ်းဆီးထိန်းသိမ်းမှုတွေရှိနေပါတယ်စစ်ကောင်စီတပ်နဲ့တိုင်းသားလက်နက်ကိုင်တပ်တွေလည်းမကြာခဏတိုက်ပွဲဖြစ်ပွားပါတယ်။ကျောင်းမြတ်ထွေရမှာနာမည်ကြီးတဲ့မန်းရှူးမြို့နယ်မှာလည်းအလားတူနားလည်မှုယူပြီးတူးဖော်ဓာတ်တွေရှိပါတယ်။အဲဒီမှာလည်းရှမ်းလက်နက်ကိုင်အချင်းချင်းတိုက်ခိုက်ကြလို့ဒေသခံတွေထွက်ပြေးပြီးစစ်ဆောင်သူတွေများပြားလာပ
Bangkok, Hong Kong, New York, ne, London, Maro, Dora, Nabong, Tong, GP, Jongye, Yongwe, Nijawa, eh. Yama, but the Biane, a chat Jongye, Tweeha, Lelly Zugama, a young Padelu, Suvare. Yama, Biga, Jongye, a Yang Dong, Wego, Tining, and Masiman, Dubian, B, Nanganaga, Jongye, Comedy, Dwega, the Saint, Yongwe, Javare. Nanganaga, Jongye, Comedy, Tongzego, Global Windows, Kasunza, Mimiane, Kama,
ตรงยางเวเดเจ้าเมียนมาตวยซ้นနေတာကိုမသိကြတာများပါတယ်မြန်မာပြည်အတွက်เจ้าเมียนကိုရောင်းဝယ်မှုမပြုဘူးအတီလင်းကျင်ရတဲ့ကုမ္ပဏီ၄ခုသာရှိပါတယ်တဲ့ကဘာဗတ်မြားထုတ်လုပ်မှုမှာမြန်မာကကိုယ်စေရခိုင်နှုန်းရယူထားပါတယ်တမရောပိုင်ကုမ္ပဏီဟာเจ้าเมียนလောကမှာအမြတ်ထုတ်နေတာကြားလာပါပြီတိုင်းသားလည်းနဲ့ဂန်ဒီဟာလည်းဒီလုပ်ငန်းကိုစိတ်ဝင်စားကြပါတယ် အပြည့်ရဖွဲ့တွေဖြစ်တဲ့ကိုကန်းနဲ့မိုင်းလာတက်ဖွဲ့တွေဟာမိုင်းရှူးကြောက်တွင်းတွေမှာရင်ဦးဆုံးရင်းနှီးမြှုပ်နှံထားကြသူတွေဖြစ်ပါတယ်။
Mugone Manshuma, Wadapwene, Tamaroga, Sibwabe Chipare. Bo Muda Pejoha, Manshuma, Chowdren to Kushibi, Mugoma, Pesa, Lungan, Domu Shibare. Nibiroma, Chopia Sayon, Ditone, Ti, Tommy Lungane, Tede Wuwen, Bawen Lavare. Bremianaga, Gomini Gule, Bo Wega, Paimare. Nyoban Shanta Puegale, Manshuma, Yeni Tabo Yavare. Tapwe Tanajo, Chi Side, Wan Hai Ha.
မိုင်းရှုနဲ့မိုင်းနဲ့ဆဲသာကွာဝေးပါတယ်။ကျောင်းမြတ်လုပ်ငန်းနဲ့ပတ်သက်ပြီးတပ်မတော်နဲ့တိုင်းရင်းသားလက်နက်ကင်တွေပြည်ပခတ်ဖြစ်ကြသလိုတိုင်းရင်းသားအချင်းချင်းလည်းတိုက်ခိုက်ကြပါလေ။အသေးစားတိုက်ပွဲတွေဖြစ်နေလို့တပ်မတော်နဲ့တိုင်းရင်းသားလက်နက်ကင်တွေရဲ့အချိုးတူစီးပွားရေးကိုတတိမပြုတ်မိကြတာလို့ဆိုပါတယ်။စီးပွားရေးမှာတပ်မတော်နဲ့တွဲဖက်မှုရှိနေတဲ့အတွက်ရှင်းရေးအခြ ဒီမိုင်းနာတပ်ဖွဲ့နဲ့မြောက်ပိုင်းရှမ်းတပ်ဖွဲ့တွေမှာစစ်ကောင်စီကိုတိုက်ခိုက်ပြီးထုတ်ချဖို့အစီအစဉ်မရှိပါဘူး။တောင်ပိုင်းရှမ်းတပ်ဖွဲ့ကတော့ထိုင်းနယ်စပ်ကြောင်မြေကုန်းတွင်မှုကိုထိန်းချုပ်ထားတယ်လို့ဆိုပါတယ်။တောင်ပိုင်းရှမ်းတပ်ဖွဲ့ရဲ့ဌာနချုပ်ဟာထိုင်းနိုင်ငံနေစပ်လွယ်တိုင်းရံမှာရှိပါတယ်။မိုင်းရှူးကြောင်မြေနဲ့ထိုင်းကုန်းတွေအကြားဆက်သွယ်ပ ဒီနေ့ကျွန်တော်တို့ရဲ့ထိုင်းကုန်တွေဟာတောင်ပိုင်းရှမ်းတပ်ဖွဲ့နဲ့ဆက်သွယ်ရေးလုပ်ကင်ကြပါတယ်။ပထမရနဲ့လက်နက်ကန်အချို့ကျွန်းကျွဲနေတာတိတာတင်ရှားလာပါတယ်ခင်ဗျာ။
တမရော်နဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တချို့ဟာမိုးကုတ်နဲ့မိုင်းရှူးယရနာမြေမှာအကျိုးတူစီးပွားရေးလုပ်နေကြတဲ့အကြောင်းဦးအောင်ခင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုကြားကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာနှလုံးဖောက်သေဆုံးမှုကာကွယ်ရေးအကြောင်းပြောထားပါတယ်။နှလုံးဖောက်သေဆုံးရတာအဓိကသွေးကြောပိတ ောက်ပေးဆုံးရပြီးတချို့မှာဘယ်လိုအဆက်မဆုံးရှုံးအောင်ကာကွယ်နိုင်ပါသလဲဒီအကြောင်းမန္တလေးစေယုံကနှလုံးရောဂါအထူးကုနဲ့မန္တလေးစေတက်ကသူနှလုံးရောဂါအထူးကုဌာနပါမောက္ခဌာနမူဒေါက်တာကျော်စိုးဝင်းကိုကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
โอเคปมุสาดอกเตอร์จอซาวะครับสนเราอยวยไม่ตันเกณฑ์ณလုံးผ่องสีซ้องดาเนี่ยปัดเสร็จปีพี่เกเรตะบัดตรงกาโหเงยเยดูดิมาโพผิดลาลาเนี่ยณလုံးสะที่ไก่ตาโกผิดสีได้อาจารย์เนี่ยนอกกากวยยีโกเปาะปีมาอะกุตะบัดรอเสียยีอะกุโลตีซ้องยาดากาเนี่ยกากวยยีโกอธิกาเปาะมาหมูบ้าจองอะกุโลณလုံးผ่องตีซ้องอาบงโกสะပြီးတော့ရှင်းပြပြပါละเสีย
ยีเราณလုံးตวยจอเป็ดตวายยีไอ้ณလုံးเป็ดตวาเดသွေးကြောကသွေးစီးစင်းနေတဲ့နှလုံးကြွက်သားကအလုံးမလုံးတော့ဘူးပေါ့ဒါဟုတ်အချိန်ကြီးပေါ့အဲ့နှလုံးကြွက်သားတစ်ခုကမိနစ်20နာရီဝက်လောက်ထိတော့သူ့စီကိုသွေးမလာတဲ့ဟာကိုလက်ခံနိုင်တယ်အဲ့ဒီအချိန်တည်းကြော်သွားပြီဆိုလို့ရှိရင်တဖြည်းဖြည်းနဲ့ဒီနှလုံးကြွက်သားတွေကစပြီးတော့ပြက်စီးလာပြီးဒီ window period ဆိုတာ6နာရီပေါ့နော်အဲ့တော့6နာရီလောက်တွဲမှာဒီသွေးကြောကိုပြန်ဖွင့်နိုင်ခဲ့တယ်ဆိုလို့ရှိရင်တော့ဒီနှလုံးကြွက်သားတွေကတော်တော်များများပြန်ပြီးတော့သွေးပြန်ရမယ်ကျန်ပြီးအလုံးတဲ့ထဲမှာပါလာ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအချိန်မီသွေးကြောပြန်မဖွင့်နိုင်ဘောနော်ဘယ်လိုဆက်ဖြစ်လာမလဲဆရာကြ
ီးတကယ်လို့သူ့ဘတ်သူတဘာဝတရားအရခန္ဓာကိုယ်မှာရှိတဲ့သွေးတွင်းမှာဒီသွေးကလေးတွေကိုပျော်စေနိုင်နဲ့ခန္ဓာကိုယ်ကသူ့အလိုတရားထုတ်တဲ့ဓာတ်တွေရှိတယ်အဲ့ဒါတွေကြောင့်လေသူ့အလိုလိုပွင့်သွားနိုင်တယ်လို့ကျွန်တော်တို့အပြင်ကနေဆေးပေးတာပဲဖြစ်ဖြစ်သွေးကြောပွင့်အောင်သွေးကြောချဲ့တာပဲဖြစ်ဖြစ်အဲ့လိုမျိုးမပွင့်နိုင်ခဲ့ဘူးဆိုလို့ရှိရင်အဲ့ကြောင့်သားတွေကလုံးဝပျက်စီးသွားတယ်အလုံးမလို့တဲ့အတွက်နှလုံးညစ်တဲ့အားနေသွားတယ်။နှလုံးကနေထွက်တဲ့ခန္ဓာကိုယ်တစ်ခုလုံးကိုပေးမဲ့တွေးရအလုံးလောက်မရတော့ဘူး။အုံနောက်ခဲကိုတွေးမရလို့တတိတွေလဲကျသွားတာဖြစ်နိုင်တယ်။နောက်တစ်ခုကတော့ရှေ့ကိုတွေးရမသွားလို့ရှိရင်ဘက်ပြန်ပြီးတော့အဲ့ဒီတွေးတွေကအဆုတ်ထဲမှာတွားပြီးတော့အိုင်နေအဲ့ခါကျတော့အဆုတ်ထဲမှာခြေတက်တွေများလာပြီးတော့အမောဖောက်တယ်အဲ့ဒါတွေကိုအချိန်ကြီးမကုထိုင်ဘူးဆိုလို့ရှိရင်ပေဆုံးမှုဖြစ်တာပေါ့
ဟုတ်ကဲ့ဆရာနောက်ရောအခုလိုမဖွင့်နိုင်ရင်ဆက်ဖြစ်နိုင်တာက
နှလုံးကြွက်သားတွေဟာနှလုံးကိုသူ့အလိုလိုကိုအလုံးလုံးစေတိုင်တဲ့ electricity ကိုပါသူကပေးတာရှိအဲ့ electricity ပြဿနာတက်တဲ့အခါမှာ နှလုံးပြတ်သွားတဲ့ကျွန်တော်ဒီနှလုံးကြွက်သားအရာနေပြီးတော့နှလုံးခုန်ပြတ်မှန်းနာပေါ့ပေါ်လာတဲ့အခါမှာသူ့ရဲ့နှလုံးခုန်ပြတ်သွားတယ်တကယ်လို့များတိတ်ဆိုးခဲ့ရင်အစ်ဒီနှလုံးကြွက်သားကပျက်စီးသွားနေမှာပဲနဲ့ပေါက်သွားတယ်ပေါက်သွားရင်နှလုံးထဲမှာရှိတဲ့သွေးတွေကနှလုံးနဲ့နှလုံးအပေပါထဲမှာသွားပြီးတော့ပွက်သွားတယ်အဲ့ဒီအခါမှာနှလုံးကညစ်လေလေသွေးရရှိမရောက်တော့ဘူးနှလုံးရဲ့အပြင်နဲ့အမေးပါထဲမှာသွားအိုင်တယ်အဲ့ဒါကြောင့်လေချက်ချင်းပြေးနိုင်တယ်အဲ့ဒီကနေမှသူကတကယ်လို့အသက်သေးမသွားဘူးအရှင်ကြံရစ်ခဲ့တယ်ဆိုရင်နောက်ပိုင်းပြဿနာတွေကတော့နှလုံးကြီးမယ်နှလုံးကြွက်သားညစ်အားနည်းမယ်အဲ့ဒါကြတော့လူနာမောမယ်ဖောမယ်နောက်ဆက်တွဲပြဿနာတွေပေါ့
ဟုတ်ကဲ့ဆရာကြီးခုနဆရာပြောလို့ဒီရုတ်တရက်သိဆုံးမှုမဖြစ်အောင်ပေါ့ဆရာနော်ဒီအချိန်မီဖေချောပြန်ဖွင့်နိုင်ဖို့အတွက်ဆိုလို့ရှိရင်အဓိကလူနာဘက်ကပါကျုပ်သိထားဖို့အရေးကြီးမယ်ထင်လဲဆရာကြီ
းအဓိကသွေးကြောကျင်းနေဆိုတာကတော့ရုပ်တည်းအသက်အန္တရာယ်ပေးနိုင်တဲ့ယောဂါမဟုတ်ဘူးအာလှုပ်ရှားတဲ့အောက်နဲ့နားလိုက်တဲ့တက်တာတွေဒါဖြည်းဖြည်းချင်းဆရာဝန်ရှိမှပြလို့ရတယ်ယောဂါရှာလို့ရတယ်ကုလို့ရတယ်ရုပ်တည်းအသက်အန္တရာယ်ပေးနေတာကအလုံးသွေးကြောပိတ်တာပေါ့ဒါနှုံးသွေးကြောပိတ်တာကတချို့တွေကတော့လေဘလောက်ပဲလူနာကကျမရေဘူဒ္ဓတွေပြေဆုံးလို့အားတဲ့ awareness ကြီးဘလောက်ပဲရှိနေနေဘလောက်ပဲခင်မိတဲ့ကုသမှုတွေနဲ့လက်တကန်းกว่าပါပဲရှိနေနေဘလို့မှမကယ်နိုင်တဲ့ဟာတော့ဒီ sudden death ပေါ့တချို့ကသူကြောပိတ်တယ်ချက်ချင်းကိုနှလုံးခုန်ကျက်ပေါက်ပြီးတော့ဘာမှအောင်းနေအောင်းနေပုံစုံတိုင်းဆိုသေးပါတယ်အဲ့ဒီဟာတွေကတော့ကျွန်တော်တို့ဘလို့မှမကုတိုင်ဘူးပေါ့နော်အရန်ကိုဒီ message heart attack ခေါ်တာပေါ့နော်တော်တော်ကြီးကိုဟလာနှလုံးတေမသွေးကြောကြီးကိုပိတ်သွားတယ်နှလုံးကြွက်သားတွေအများကြီးတစ်ခါတည်းပျက်စီးသွားတယ်အဲ့လိုဟာရောကျွန်တော်မကင်နိုင်
ဟုတ်ကဲ့ဆရာကြီးအဲ့ဒီကြောဒီမသေးအောင်ကာကွယ်ရေးကုသပေးနိုင်တဲ့အနေအထားကရော
အဲ့ဖြည်းဖြည်းချင်းပိတ်တယ်အောင့်တယ်အဲ့လိုဟာမျိုးမှာအချိန်ကြီးပေါ့နော်သူကချက်ချင်းရုတ်တရက်စောစောပြောတယ် sudden death ထဲမှာမပါဝင်တဲ့လူတွေကတော့အချိန်ကြီးတာသွေးကြောပွင့်အောင်ကုသတဲ့ကုထုံးတစ်ခုခုရခဲ့မယ်ဆိုရင်အဲ့လေရှင်လေဒီနှလုံးသွေးကြောပိတ်ရဲ့နောက်ဆက်တွဲဖြစ်တဲ့အမောဖောက်တာတွေကာကွယ်နိုင်မှာဖြစ်တယ်။အဲ့တော့အဲ့လိုတီးဖို့အတွက်နှလုံးသွေးကြောပိတ်ယောဂါကိုနှလုံးသွေးကြောပွင့်ကုထုံးတစ်ခုခုရနိုင်ဖို့အတွက် step က၄ခုရှိတယ်။နံပါတ်၁ကလူနာကိုယ်တိုင်။လူနာကိုယ်တိုင်ကသူ့မှာခံစားနေတဲ့ဝေဒနာဟာနှလုံးသွေးကြောပိတ်တာလားလို့သူတန်ရရှိရမယ်။အဲ့ဒီဟာအတွက်ကတော့လူနာကheart attack awareness ဆိုတာရှိဖို့လိုပါတယ်။ပြီးရင်သူကပထမဆုံးပြေသွားမယ်ဆိုတော့ fast medical contact ကျန်းမာရေးဝန်ထမ်းသို့မဟုတ်ဆေးရုံဆေးခန်းကိုအရင်ဆုံးသူက medical person နဲ့သူတွေ့ရမယ်။ medical person ကလည်းဒူနာကတော့သူ့ကိုသူနှလုံးသွေးကြောပိတ်တယ်ထင်လို့လာပြပါတော့ညာလေ။သူပထမဆုံးအဲ့ဒီ symptom ကို aware မဖြစ်ဘူး။ဒါကတော့အစာရင်လည်းလားမသိပါဘူး။ဒါကတော့ရိုးရိုးအပေါ်ရန်လာတာပါပဲ။ဆိုတဲ့ဟာမျိုးနဲ့ဒီ next ဖြစ်သွားခဲ့ရင် now step ကျွန်တော်ဘယ်မှမသွားနိုင်ဘူးအဲ့တော့ဒူနာကအဝဲဖြစ်တယ်သူ့ရဲ့ first medical contact ကလည်းဟာဒါကတော့နှလုံးသွေးကြောပိတ်တာများဖြစ်မလားမသိဘူးလို့ဆိုရင်ဘာလုပ်ရမလဲကျွန်တော် ECG အရင်ဆုံးဆွဲဖို့လိုပါတယ်အဲ့တော့နှလုံးသွေးကြောပိတ်ယောဂါကိုပထမအဦးဆုံးနဲ့အမှန်ကန်ဆုံးသိနိုင်တဲ့ဒီယောဂါရှာဖွေမှုကတော့ ECG ပါပဲဟော ECG မှာနှလုံးသွေးကြောပိတ်ပါတယ်ဆိုတဲ့ဒီ electrical changes တွေတွေ့ပြီဆိုရင်ဒုတိယအဆင့်ဒီလူအသက်ရှင်ဖို့အောင်မြင်သွားပြီ
ဟုတ်ကဲ့နောက်တစ်ဆင့်ကတော့ဆရာကြီ
းတတိယအဆင့်ကအဲ့ဒီ first medical contact ကဒီလူကိုသွေးကြောပွင့်အောင်ပူထုံးပေးနိုင်တဲ့နေရာကိုဆက်လက်ပြီးပို့ဖို့လိုတယ်ပြီးရင်အဲ့သူရောက်သွားတဲ့နေရာဆိုတာဆေးရုံပဲဖြစ်ဖြစ်ပုဂ္ဂလိကကျမ၏ဌာနပဲဖြစ်ဖြစ်အဲ့ဒီ center က action မြန်မြန်ယူဖို့လိုပါတယ်သူ့ကိုအမြန်ဆုံးသွေးကြောပွင့်စေဆိုရင်နာယီဝက်အတွင်းမှာသွင်းပေးနိုင်တယ်။ primary PCI ကုထုံးဆိုလို့ရှိရင်တော့အရေးပေါ်သွေးကြောချက်ကုသခြင်းပေါ့နော်။မိနစ်60အတွင်းအရေးပေါ်သွေးကြောချက်ပေးနိုင်တယ်ဆိုလို့ရှိရင်အသက်ရှင်ဖို့အသက်ရှင်ခဲ့ပြီးရဲ့နောက်ပိုင်းမှာလည်းအမောဖောက်တာတွေကင်းကင်းနဲ့ပုံမှန်ဘဝကိုရောက်ဖို့ရအတွက်ပြေချာတော့ဖြစ်သွားပါ
တယ်။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ကျမ်းမာရေးကဏ္ဍကိုကြားခဲ့ရတာပါအခုတစ်ခါမှာတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီအစီအစဉ်ကိုတော့တိုင်းရင်သတင်းတောက်တွေကတင်ဆက်ထားကြပါတယ်ခင်ဗျာ
အပတ်စ စဉ်တင်ဆက်သွားမယ်။တန်ရင်တည်လွာကကျူဆိုပါတယ်။မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ဒီမှာအာမီပါတင်ဆက်ဒေသတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းရောမှနားဆင်ရမှာတွေကတော့KNU ညောင်လေးပင်ခရိုင်တပ်မဟာသုံးမုံမျိုးနယ်နဲ့ကြောက်ကြီးမျိုးနယ်မှာစစ်ကောင်စီတပ်ကကြေးရွာတွေကိုလက်နက်ကြီးတွေပစ်ခတ်လို့ရွာပေါင်း40ကျော်ကကြီးလက်ဒေသခံ9000ကျော်နေရက်ကနေထွက်ပြီးတိမ်းရှောင်နေရပါတယ်။ကရင်မျိုးသားလူမျိုးရေးတပ်မတော် KNL တပ်မဟာ9နယ်မြေမှာအခြေစိုက်ထားတဲ့ရခိုင်တပ်တော် AA တပ်စခန်းတစ်ခုကိုစစ်ကောင်စီတပ်ကလေကြောင်းနဲ့ဇူလိုင်လ4ရက်နေ့ကပုံကျဲတက်ခိုက်ခဲ့ရမှာတော့ AA တပ်ဖွဲ့ဝင်6ယောက်ကြာဆုံးခဲ့ပါတယ်။
မကနန်းဟောမဆင်သတင်းတွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါ KNU ညောင်လေးပင်ခရိုင်တပ်မဟာ3မုံမြို့နယ်နဲ့ကြောက်ကြီးမြို့နယ်မှာစစ်ကောင်စီတပ်အင်အားအလုံးရင်တိုးချဲ့ချလာပြီးတိုက်ပွဲနေ့တိုင်းဖြစ်ပွားနေတာကြောင့်ရွာပေါင်း40ကျော်ကဒေသခံလူထု9000ကျော်ထွက်ပြေးနေရတယ်လို့ဒေသခံကရင်အရက်ဖက်လူမှုရေးရအဖွဲ့ထံကနေသိရပါတယ်ပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကမုံမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းငယ်5ခုကိုနယ်မြေခံကရင်အမျိုးသားလူမျိုးရေးတပ်မတော် KNL တပ်ကတက်ရောက်တိုက်ခိုက်သိမ်းယူပြီးတဲ့နောက်မှာစစ်ကောင်စီတပ်ဖက်ကအင်အားအလုံးရင်တိုးချဲ့လာတဲ့အတွေ့ဒေသခံတွေထမှန်တင်းဆောင်ရတာပါထွက်ပြေးတင်းဆောင်ရတဲ့စစ်ဆောင်များစုဟာစစ်တောင်းမြင့်အနောက်ဖက်ချမ်းမှာရှိတဲ့ဖြူးမြို့နဲ့တောင်ငူမြို့တောတောင်တွေထမ်းမှာလဲပုန်းခိုနေစေလို့ဖြူးရောက်ဒေသခံတွေကပြောပါတယ်
ရှမ်းပြည်တောင်ပိုင်းမိုင်းရှုမြို့နယ်ထဲမှာရှိတဲ့ရှမ်းပြည်ဒုတက်ရေးပါတီရှမ်းပြည်တပ်မတော် SSPB SSA တပ်စခန်းတွေဖယ်ပေးဖို့စစ်ကောင်စီကရစတာနှစ်ကြိမ်တိုင်တိုင်ပေးပေမဲ့တပ်မဖယ်ပေးလို့နှစ်ဖက်တပ်စီရေးတင်းမာမှုမြင့်တက်လာနေတဲ့အပြင်ရှမ်းပြည်မြောက်ပိုင်းမိုးမိတ်မြို့နယ်ထဲမှာလည်းရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။စူရိုင်လာတရက်နေ့ကမိုးမိတ်မြို့နယ်ဝမ်ပတ်ကျော်အုပ်စု1ဦးမြာနဲ့ပုံကောင်းရွာကြားမှာတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်စစ်ကောင်စီဘက်က3ဦးသေဆုံးပြီး5ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ SSTV ဘက်ကပြောပါတယ်ပို့ချုပ်မှုကြီးမြောင်းလိုင်ကန္နာနဲ့ငင်းချမ်းရေးဆွေးနွေးပွဲကိုတက်ဖို့ SSTV SSA ကအမည်စင်ပေးထားပေမဲ့ဇွန်လ4ရက်နေ့ကတကြိမ်ဇွန်လ30ရက်နေ့ကတကြိမ်နောက်ဆုံးထားပြီးမိုင်းရှူမြို့နယ်ထဲကတပ်စခန်း3ခုဖယ်ပေးဖို့ညွှန်ကြားထားတာကြောင့်နှစ်ဖက်စီရေးတင်းမာလာပြီးငင်းချမ်းရေးအတွက်တွေ့ဆုံဖို့လည်း SSPB ဘက်ကဆိုင်းငံ့ထားပါတယ်
ချင်းပြည်နယ်ဖလန်းမြို့နယ်ကလေးမြို့နယ်တွေမှာပြီးခဲ့တဲ့မေလနဲ့ဇွန်လအတွင်းစစ်ကောင်စီတပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားမှု17ကြိမ်ရှိခဲ့ပြီးစစ်ကောင်စီဘက်ကကြားဆုံးမှုများပြားတယ်လို့ဒေသခံလူထုကကွယ်ရေးတပ်ကပြောပါတယ်။ချင်းအမျိုးသားအဖွဲ့ချုပ် CNO CNDF ရဲ့ဇူလိုင်လ4ရက်နေ့ထုတ်ပြန်ချက်မှာစစ်ကောင်စီဘက်က66ဦးသေဆုံးခဲ့ပြီးချင်းအမျိုးသားကကွယ်ရေးတပ်ဖွဲ့ကရဲဘော်3ဦးကြားဆုံး4ဦးဒဏ်ရာရရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။စကိုင်းတိုင်းကလေးမြို့နယ်မှာစစ်ကောင်စီတပ်နဲ့ CNDF ပူးပေါင်းတပ်ဖွဲ့ကြားတိုက်ပွဲကုန်ကြိမ်ဖြစ်ပွားခဲ့ပြီးဖလန်းမြို့နယ်ကလေးဖလန်းကလန်းမော်မှာ၄ကြိမ်တိုက်ပွဲဖြစ်ပွားခဲ့ကြတာဖြစ်ပါတယ်စစ်ကောင်စီတပ်ဖွဲ့ဟာမေလအတွင်းဖလန်းမြို့နယ်ရမ်ထလိုကျေးရွာကနေအိမ်၁၀လုံးတလန်စာကျေးရွာကနေအိမ်၁၈လုံးပေါတဲကျေးရွာကနေအိမ်၆လုံးနဲ့ဆောင်လေးကျေးရွာကနေအိမ်၅လုံးတို့ကိုမိရှုဖျက်ဆီးခဲ့ကြတယ်လို့ CNO CNDF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ရခိုင်ပြည်စစ်တွေအချင်းတောင်မှာဖမ်းဆီးခံထားရပြီးနှစ်နှစ်ကျော်ကြာမှုရင်ဆိုင်နေရတဲ့ပုံနှကျွန်းမြို့နယ်ကြောက်စိတ်ကြီးရွာသား၅ဦးကိုစွန်လ6ရက်နေ့မှာစစ်တွေခရင်တရားရုံးကနေထောင်တန်း3နှစ်ချမှတ်လိုက်ပါတယ်အခုလိုထောင်တန်း3နှစ်ချမှတ်လိုက်ရပေမဲ့ချုပ်ရက်တွေကိုခံစားခွင့်ရတယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေသူတရားခံသူတွေကတော့ကြောက်စိတ်ရွာသားကိုညင်ညီအောင်အပါအဝင်၅ဦးဖြစ်ပြီးသူတို့ကို2019ခုနှစ်ဧပြီလ19ရက်နေ့မှာတခြားကျေးရွာသား38ဦးနဲ့သူစစ်ကောင်စီတပ်ဖွဲ့ကဖမ်းဆီးခဲ့တာပါတခြားရွာသားတွေကိုစစ်ကောင်စီတပ်ဖွဲ့ကလွတ်ပေးပေမဲ့ကိုညီအောင်အပါဝင်9ဦးကိုတော့ရခိုင်တပ်တော်အင်းနဲ့ဆက်ဆက်တယ်လို့ဆွတ်ဆွဲပြီးအရာရှိတဦးဖြစ်သူပိုကြီးတင်ထွန်းနိုင်ကတေလိုလုပ်ပြီးတရားစွဲဆိုခဲ့တာဖြစ်ပါတယ်
ကရင်မျိုးသားလူမျိုးရေးတပ်မတော်ခေရညာလေးတပ်မဟာ9နှစ်မြေမှာအခြေစိုက်ထားတဲ့ရခိုင်တပ်တော်အေအေတပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့ပါတယ်။ကရင်ပြည်နယ်ထိုင်းမြန်မာနယ်စပ်အနီးမှာရှိတဲ့အဲ့ဒီအေအေတပ်စခန်းအနီးပတ်ဝန်းကျင်တဝိုက်မှာတစုံတရာတိုက်ပွဲဖြစ်ပွားခဲ့တာမရှိဘဲစစ်တပ်ကကြက်တိုက်လေယာဉ်နဲ့ရွေချက်ရှိရှိလာရပုံကျဲတက်ခိုက်တာကိုလိုအပ်တယ်လို့တုံ့ပြန်သွားမယ ဒီအစခန်းကစေယုံစေခန်းစက်ချုပ်စက်ယုံအပါအဝင်အဆောက်အုံတချို့ပျက်စီးဆုံးရှုံးခဲ့တာပါအေအေတပ်ဖွဲ့ဝင်တွေဟာရခိုင်ပြည်နယ်အတွင်းမှာတမကကချင်ပြည်နယ်ရှမ်းမြောက်ဒေသကရင်ပြည်နယ်တို့မှာဖြန့်ကျက်လှုပ်ရှားနေတယ်လို့သိရပါတယ်
အခုသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါအကြမ်းဖက်နီးနဲ့အာနာသိန်းစင်ကာလအတွင်းတမျိုးလုံးနီးပါးမိရှုခံထားတဲ့ချင်းပြည်နယ်ထန်တလန်မြို့ကိုပြန်လည်ထူထောင်ရေးနဲ့ပြန်လည်တည်ဆောက်ရေးဆိုင်ရာလုပ်ငန်းညှိနှိုင်းအစည်းအဝေးတရက်ကိုခါခါမြို့မှာကျင်းပခဲ့ကြတာဖြစ်ပါတယ်အဲ့ဒီအစည်းအဝေးမှာစစ်ကောင်စီခန့်ချင်းပြည်နယ်ဝန်ကြီးချုပ်ဦးမွန်ဆန်းအောင်အနောက်မြောက်တိုင်းစစ်ဌာနချ ကျွန်တော်တို့မကြုံတော့လူပေါ့နော်ကြုံလဲမကြုံဘူးသူတို့အားလဲမကူဘူးကျွန်တော်တို့လောက်အားနဲ့
ကိုအကူပဲလောက်ရမလို့တဲ့လို့ခံယူရပေါ့အဲ့ဒါကြောင့်စစ်ကောင်စီနဲ့ပတ်သက်တာလည်းကျွန်တော်တို့ကမလူချင်းဘူးပေါ့သူတို့နဲ့လုံးဝမပတ်သက်ကြဘူးပဲကျွန်တော်တို့လူချင်းလားလူထုရဲ့ရွာကိုမီးတင်ရှုပြီးပြန်လဲထူထောင်ပေးမယ်ဆိုတာလက်ရှိတော်လိုင်းကာလအနေထားမှာလက်ခံနိုင်စရာမရှိတဲ့အတွက်လူထုအနေနဲ့အထူးသတိထားဖို့လိုတယ်လို့ဇူလိုင်လ3ရက်နေ့စွဲနဲ့ဂျာတာလာချင်းမြို့သားအတိုင်ပင်ခံကောင်
တစ်ခုလို့ပြောဆိုပါတယ
်ဒီကောင်စီကသူတို့ကြီးကြီးမားမားသမျိုးလုံးပြားပြအောင်လုပ်ပေးမှပြန်လေတူထောင်ရေးကိုကျွန်တော်တို့တော့လုပ်ပဲပါညာပြောတာကတော့သူကဒီသူကြားမှာချင်းချင်းရန်တိုက်ပေးတယ်လို့ဖြစ်တာပေါ့နော်ကျွန်တော်အမြင်တစ်ခုပေါ့တစ်ဖက်လေဒီသူတွေကိုဘောဒလင်ညာပေးမှပြောတဲ့အရာတစ်ခုဖြစ်တယ်ဒီသူတွေရှုံရှုံမျက်နှာခဲတဲ့ကောင်ဘလောက်ဖြစ်တရားမျက်တာမှုရှိအောင်ကိုသူတို့ကလုပ်ပေးမလဲဆိုတော့မိကွန်ထုတ်ဖျားတယ်လူသားမဆန်တဲ့ကျူးလွန်ထားတဲ့အရာတွေကိုသူတို့ကဖုံးဖိခြင်းလို့အဲ့လိုလူဆောင်ချက်တစ်ခုပဲလို့ကျွန်တော်အနေနဲ့တော့ဒီလိုယူဆရပါတယ
်ထန်တလာမြို့နယ်ပြန်လည်ထူထောင်ရေးနဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းဟာပြည်တွင်းပြည်ပရှိထန်တလာမြို့နယ်သူမြို့နယ်သားများအားလုံးပါဝင်ပြီးဆောင်ရွက်ကြရမယ့်လုပ်ငန်းစဉ်တစ်ရပ်ဖြစ်တယ်လို့လည်း ICNCC ကဆိုပါတယ်အလားတူ CDF ထန်တလာတပ်ဖွဲ့ကလည်းစစ်ကောင်စီရဲ့ထန်တလာမြို့ပြန်လည်ထူထောင်ရေးနဲ့ဒီဆောက်ရေးဆိုင်ရာလုပ်ငန်းဆောင်ရွက်ချက်ဟုသမျှကိုလုံးဝလုံးဝအတိမတ်မပြုကန့်ကွက်တယ်ဆိုပြီးဇူလိုင်လ2ရက်နေ့ကထုတ်ပြန်ခဲ့ပါသေးတယ်။အင်ဂျင်နထောင်ကျော်ရှိပြီးလူဦးရေ1000ဝန်းကျင်နေထိုင်တဲ့ထန်တလာမြို့ကိုစစ်ကောင်စီတပ်ဖွဲ့က2021ခုနှစ်စက်တင်ဘာလကနေ2022ခုနှစ်ဇွန်လအထိအနည်းဆုံး35ကြိမ်နှိရှုခဲ့ပြီးဖျားကျောင်း12ကျောင်းအပါအဝင်လူနေအိမ်ကြီး1500နီးပါးလောင်ကျွမ်းပြာကျခဲ့ရတယ်လို့ထန်တလာမြို့ပြည်သူအားလုံးဟာလည်းနေဆက်ဒေသနဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိတ်ရှောင်နေကြရပါတယ်ခင်ဗျာ
ဆက်ပြီးတော့လက်ရှိနိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့အတွက်ဖန်ဆီးခံထားတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့မဖြစ်နိုင်ဘူးဆိုတာမျိုးအပြစ်မပြောနိုင်ဘူးလို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောလိုက်တဲ့အပေါ်တိုင်းနာခေါင်းဆောင်တချို့ကဘလို့သဘောထားရှိပြီးတုံ့ပြန်ပါတယ်လဲဆိုတာကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတ
ယ်မြန်မာနိုင်ငံသူနိုင်ငံသားအကျိုးစီးပွားကိုရှေ့ရှုပြီးနောက်ဆက်ကကောင်စီနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဆွေးနွေးမှုဖြစ်လာနိုင်တယ်လို့ရခိုင်ဥဆောင်ပါတီ AFP ဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုသုံးသပ်ပါတယ်
။ဘုရားဆုမင်းထွန်းပြောတဲ့မဖြစ်နိုင်ဘူးဆိုတာမဖြစ်ဘူးမဖြစ်နိုင်ဘူးဆိုတာလေ။ဟုတ်လားမတွေ့ဆုံဘူးဆိုတာမဖြစ်နိုင်ဘူးပို့ပြရနော်။ဆိုတော့တွေ့ဆုံတာလေးဖြစ်နိုင်တယ်ပို့။နိုင်ငံသူနိုင်ငံသားတွေရဲ့ဂျိုးစီးပွားနယ်ပဲဆိုင်တာပို့ပြ။ဂျိုးစီးပွားရနော်တွေ့ဖို့ဆွေးနွေးဖို့လေးဖြစ်လာနိုင်တာပို့။နော်ရန်ဘက်ကနေမိတ်ရတဲ့ဖြစ်သွားနိုင်တာပို့
။အာဆီယံအထူးတန်တလာနဲ့ဇူလိုင်လရက်မှာတွေ့ဆုံဆွေးနွေးခဲ့တဲ့ဒေါက်တာအေးမောင်ကဒေါအောင်ဆန်းစုကြည်ကိုလွှတ်ပေးဖို့လက်ရှိရခိုင်ပြည်နယ်ကအခြေအနေတွေပြင်ပိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဖော်ဆောင်ဖို့အချက်ငန်းချက်ကိုအကြံပြုခဲ့တယ်လို့လည်းသိရပါဗျ။အလားတူအာဆီယံထူးတန်တမာနဲ့တွေ့ဆုံခဲ့တဲ့ NCA Lemato, Tangana Lenekai, Tolaye, E. U. Kunapuetu Gale, Tessandu, Bowen Tate, Bowen Taitu Alo, Nangaye, Tusan Sunuwe, Jimpanaipo, Timpia Kerelule, PPSD Pioguia, Monpiti Party Gusle, Nai Omega, Kulu Piovare.
ตัวส่งที่ตัวส่งทายาปกปิดกูตัวส่งตัวกูจะนรกว่าแต่ตัวนั้นตัวอะไรตัวกูแล้วจะนรกว่าอะไรเองจะเด็กที่นั่งมาเด็กที่อายุที่จะปกปิดกูสุกเรต้าจะเอาสิ่งพาวินะตัวเล่ที่ท้าวเลยถ้าจะพิจารณาตัวปั้มมาอุจจาระงาตัวเล่จะจูดาร์เรตมาตุ้ยอย่างกูที่ปั้มมาเล่ตุ้ยอย่างนั้นตัวเล่จูดาร์ตามเลยตัวจะเอาตัวกูเสียงจะเข้ามาเลย
ตอนอันสั้นสุดที่ฮะเนี่ยพี่เราชอบทำมาทำนั้นสักหนึ่งแล้วใช่ใช่ไหมคันทายาบีพ่อมาชอบคู่เลยเสร็จยินสายนี้ยาเสียบะยามันยังงั้นอ่ะเพื่อสิ่งที่ดีเนี่ยนายงานเยอะขึ้นจริงเนี่ยพี่ดูรู้ดูจูซีบวกุเลี้ยท่าจับไปเถอะแล้วตัวจำมุอ่ะพี่ยังงั้นนั่นแหละที่ทำมุเนี่ยแบบฟังส่งเนี่ยต้องสูดเช็ดดีกว่าแต่ตัวเองเส้นจ้ากันที่ยังอีกอย่างอยู่สองเห็นส่วนสองเย็บบุอ่ะไปเรื่อยเลยยามันยังงั้นอุยเอาละกันเลยแต่ยามพี่
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါတရရမြို့သားလူမျိုးရေးတပ်မတော်ကန်နယ်လီတပ်ဟာငါနယ်မြေမှာအခြေစိုက်ထားတဲ့ရခိုင်တပ်တော်အေအေတပ်စခန်းတစ်ခုကိုစစ်ကောင်စီတပ်ကလေကြောင်းနဲ့ဇူလိုင်လ၄ရက်နေ့ကပုံကျဲတက်ခတ်ရမှာအေအေတပ်ဖွဲ့ဝင်၆ဦးကြာဆုံးခဲ့ပါတယ်ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော်
SSPP SSE ရဲ့မိုင်းရှုမြို့နယ်ထဲကတပ်စခန်းတွေဖယ်ပေးဖို့စစ်ကောင်စီကနှစ်ကြိမ်တိုင်တိုင်ရာဇဓာတ်ပေးပေမဲ့တပ်မဖယ်ပေးလို့နှစ်ဖက်စီရဲ
အမေရိကန်ပြည်တော်စုဝါရှင်တန်DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမတ်တိုင်ကြီးထိုက်ကပြောပြပေးပါပါပရတင်ကွန်ဆာဗေးတစ်အစိုးရဖွဲ့ရင်းအကြီးအကျယ်ရင်းနှီးမှုနဲ့ရင်ဆိုင်ရတဲ့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကပါတီခေါင်းဆောင်အဖြစ်ကနေနှုတ်ထွက်မဲ့ကြောင့်ကြာတာပတိနေမှာကြီးညာလိုက်ပြီးပါတီခေါင်းဆောင်တဲ့မရွေးကောက
ရုရှားတပ်တွေကချက်ချင်းတုတ်ပြန်တိုက်ခိုက်ခဲ့ကြသောရုကရိန်းစခန်းမှာထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းကိုကျူးကျော်ခဲ့တဲ့လေလာကျော်အတွင်းယူကရိန်းနိုင်ငံရဲ့ပင်လယ်နဲ့စစ်ကမ်းမြေဥဒေါ်ဆာရဲ့တောင်ဘက်80%မှကျော်ဝေးတဲ့မွေကြုံငယ်လေးကိုထိန်းချုပ်ထားကြောင်းနှစ်ဖက်စလုံးကပြောဆိုနေကြတာပါ။စစ်ပွဲစတင်ချိန်လောက်ကစရုရှားတပ်တွေ
เดี๋ยวในงานใช้วันจีวันยี่เย่ยามานในงานคีเซนเจ้าเสียดาวอาเซียนในงานมีอาเซียนเย่ยามาอีจูบามุดีกูที่ใครมาสู้ยินดีเจ้าสาวไชน่ามอนิโพสกับพบยาบาร์ดยามาจะเดบิวต์นาคูพิชินามาสิ่งก่อนสิ่งสิ่งกูทักขันยินเน่ปงมันเปลี่ยนเส้นสัมปูอาเซียนกูพิอาเปียร์รีสิเดลูเล่เกิดขึ้นเย่เพื่อจะเช็คกูกับพบยาบาร์ด เมื่อกองทัพเรียนเงียบๆเนี่ยเงี้ยใช้หุ่นจีวันยี่เที่ยวเคราะห์พิบารีอินเดียเนี่ยเงี้ยตาเนื้อหมูเนี่ยมาเป็นชั้นมาตั้งแต่ขั้นแรกแล้วเนี่ยปัตตบีไม่ใช่แม้เพื่อสูบสนับยาบริพินิเดไม่นิบูปีเนี่ยมวยมีโอโก้เยาว์ไม่ทุบยันทับบารีปีเกเรียกกันอินเดียเนี่ยเงี้ยมวยมีโอมาที่ตาแข่งด้วยสนับยาเกจัดลุ่มเยาว์เนี่ยเงี้ยเป็นเนื้อชั้นสิโยนิกาเนี่ยพาลง
ก็ยังเห็นคู่กันมีโชคเข้าจับอะไรใช่ที่กรณีน้องสงยาที่ได้ยาวยามาเนี่ยในกระดาษเรียนวิทย์จริงๆกูมาตั้งยี่ที่ก้าพี่ป้าปีดาบ้าที่กรณีมันเนี่ยตัวซีซันทั่วโลกมุกกาคุยมุมพิจิตรตั้งเรื่องเนี่ยยุติเอนจิเนียร์วิการ์โรเจมี่ก็เนี่ยสูบเอ็ดตายตัวพิจิตรจับอะไรที่มันเนี่ยวิโอเอซีซันวิกูไลน์ดอมิดานัสเซลีเลเซงอาเซตินเนี่ยไลน์ละมิดาที่อากูเซรูบีวิโอเอฟเฟซบุ๊กสามยานากาบายยุติเนี่ยตัวได้ยัยทั่วโลกเป็นนิวาร์
တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းရှင်းကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကခင်မောင်ဆိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.